ရုရှားရဲ့ယူကရိန်းကျူးကျော်ဆင်းတဲ့တရုတ်နိုင်ငံရဲ့စိန်ခေါ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကလာမယ့်နှစ်နဲ့အတွင်းစစ်တပ်ရန်မုံငွေကိုပေါင်စတာလင်5ဘီလီယံဒေါ်လာနဲ့ဆိုရင်တော့6ဘီလီယံအထိတိုးမြင့်မယ်လို့ကတိပြုလိုက်ပါတယ်။ဒီလိုတိုးမြင့်လိုက်တာဟာဗြိတိန်ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးမှုဝါဒတွေအတွက်ကြီးမားတဲ့အပြောင်းအလဲဖြစ်ပေမဲ့လို့ဒီပမာဏဟာစစ်တပ်ကတောင်းဆိုထားတာစတဲ့နည်းနေပါသေးတယ်။ဗြိတိန်ဟာစစ်အုံစိတ်ကိုရေရှင်းမှာ 1.5 ရာခိုင်နှုန်းအထိတိုးမြင့်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ဆူနက်ကပြောပေမဲ့ဘယ်တော့တိုးမြင့်မယ်ဆိုတာကိုတော့မသတ်မှတ်ရသေးပါဘူး။လက်ရှိမှာစုစုပေါင်းပြည်တွင်းထုတ်လုပ်မှု GDP ရဲ့1ရာခိုင်နှုန်းကျော်ကိုကာကွယ်ရေးအတွက်သုံးစွဲနေပြီးစစ်ဘက်အကြီးအကဲတွေကဒါကို3ရာခိုင်နှုန်းအထိတိုးမြင့်ပေးစေချင်တာပါ။အခုတိုးမြင့်လိုက်လို့ပိုလာတဲ့ငွေတွေကတချို့ကိုရုရှားရဲ့ရန်ကုန်ကာကွယ်နေရတဲ့ယူကရိန်းစစ်တပ်ကိုထောက်ပံ့ပေးနေလို့ကုန်သွားတဲ့ဗြိတိန်နိုင်ငံရဲ့ခဲယားမိကျောက်တွေကိုပြန်လည်ဖြည့်တင်ဖို့အသုံးပြုပါမယ်။ဒီထဲကတချို့ကိုတော့ UK, American, Australia သုံးနိုင်ငံတဘောတူထားတဲ့နျူကလ িয়ার စွမ်းအင်သုံးရင်းငုတ်သင်္ဘောတွေတိစောက်ရမှာသုံးဖို့ရှိပါတယ်။ဝန်ကြီးချုပ်ဆွနတ်ဟာအမေရိကန်သမ္မတဂျိုးဘဒန်၊ဩစတြေးလျဝန်ကြီးချုပ်အန်တိုနီ L. အယ်ဘာနီစ်လာမယ့်တနင်္လာနေ့ကျရင်ဆန်ဒီယေဂိုမှာတွေ့ဆုံဖို့ရှိပြီးတော့ AUKU Gas လို့ခေါ်တဲ့စီးရေသဘောတူညီချက်အတွက်ရှေ့ဆက်ရမယ့်လှုပ်ဆောင်ချက်တွေကိုအတည်ပြုဖို့လည်းရှိနေပါတယ်။